မြန်မာကက်သလစ်အသင်းတော်ရဲ့နှစ်ပေါင်း900အတွင်းမှာရန်ကုန်ကမ်းကျောက်သာသနာတော်ဆရာတော်ကြီးချားလ်စ်ဘိုကိုမြန်မာနိုင်ငံရဲ့ပထမဆုံးကာဒီနယ်ယဟန်အမတ်တပါအဖြစ်ရွေးချယ်တင်မြှောက်လိုက်တာဟာကမ်းကျောက်ဆရာတော်ကြီးရဲ့ဘာသာရေးဥဆောင်နိုင်မှုကိုဗာတီကန်သာသနာနန်းတော်ကအသိအမှတ်ပြုလိုက်တာဖြစ်တာကြောင့်ခရစ်ယာန်ဘာသာရေးအသံဝင်ကကြိုဆိုလိုက်ပါတယ်ဒီအကြောင်းအပြည့်အစုံကိုမှတ်အင်ဂျင်နီယာကပြောပြပေးပါပါခင်ဗျာ
ဇန်နဝါရီလ4ရက်နေ့ကပုပ်ယဟန်မင်းကြီးဖရန်စစ်ကနေကာဒီနယ်အမတ်အသစ်20ကိုထပ်မံရွေးကောက်တင်မြှောက်ရမှာလူအများစိတ်ဝင်တစားဖြစ်ခဲ့တာကတော့မြန်မာနိုင်ငံကကက်သလစ်အသင်းတော်ရဲ့ရန်ကုန်ဂိုင်းကျောက်သာသနာဆရာတော်ကြီးချားလ်စ်ဘိုရွေးချယ်ခံခဲ့ရတာဖြစ်ပါတယ်။ဒါဟာဆရာတော်ကြီးရဲ့ဘာသာရေးယုံကြည်မှုနဲ့ဥဆောင်မှုအရေးချင်းကိုဗာတီကန်ကအသိအမှတ်ပြုလိုက်တာဖြစ်တယ်လို့ CSW ခေါ်ကဘာလုံးဆိုင်ရာခရစ်ယာန်သွေးစည်ညီညွတ်ရေးအဖွဲ့အရှိအာရှရေးရာဌာနအကြီးအကဲ Benedict Rogers က VOE ကိုပြောပါတယ်
Well, I think the appointment of Archbishop Charles Bow as Cardinal is very exciting.
Charles Bow
အနေနဲ့ကာဒီနယ်
ဖြစ်ရွေးကောက်တင်မြှောက်ခံရတာဟာတကယ်ကိုထိုက်တန်ပါတယ်။မြန်မာနိုင်ငံကစည်ရဲမွေးတည်မှုတရားမျှတမှုလူ့အခွင့်အရေးဘာသာရေးလွတ်လပ်ခွင့်စတာတွေမှာပွင့်ပွင့်လင်းလင်းဝေဖန်ပြောဆိုရတဲ့ဘာသာရေးခေါင်းဆောင်တဦးလည်းဖြစ်ပါတယ်။ဒါအပြင်မြန်မာကက်သလစ်အသင်းတော်ရဲ့ထက်မြက်တဲ့ခေါင်းဆောင်တဦးလည်းဖြစ်ပါတယ်။ဒါကြောင့်ကာဒီနယ်ယဟန်တော်တစ်ပါးအဖြစ်ရွေးကောက်ခံရတာဟာသူ့ရဲ့အရေးချင်းကိုအသိအမှတ်ပြုလိုက်တာဖြစ်ပါတယ်။
Benedict Rogers ကိုတိုင်လဲဆရာတော်ကြီး Charles Bow နဲ့တွေ့ဖက်ပြီးမြန်မာနိုင်ငံမှာဘာသာရေးအကြမ်းဖက်တိုက်ခိုက်မှုတွေမဖြစ်ပွားရအောင်ဘာသာပေါင်းစုံရှိနေတဲ့နိုင်ငံတစ်ခုအနေနဲ့အေးချမ်းတာယာဖို့အင်္ဂလိပ်လိုစောင်းပါတွေရေးသားခဲ့ပါတယ်။ဆရာတော်ကြီးရဲ့ဥဆောင်မှုအရေးချင်းနဲ့ပတ်သက်လို့ American ပြည်ထောင်စု Indiana ပြည်နယ် Fort Wayne မြို့ရဲ့ South Bend သာသနာမှာတာဝန်ထမ်းဆောင်နေတဲ့ကက်သလစ်ဘုန်းတော်ကြီး Father Peter DD ကလည်းအခုလိုပြောပါတယ်။
သင်းတော်ရဲ့ဥဒေကိုပြချင်မဲ့လို့ရှိရင်အဲကာဒီနယ်ဖြစ်ဖို့ကအဓိကကတော့အယွေခါရတဲ့သူရဲ့ဖခင်ကိုအစီခါတဲ့ညမှာပို့ပြီးထိရအောင်ကြိုးစားတဲ့ဘာသာသူတွေကိုတကယ်တိုးထိန်ပိတ္တဆိုတာဥဆောင်နိုင်တယ်ဆိုတဲ့ဟာအဓိကပါနော်ပြီးတော့သူရဲ့ဒီဖခင်ပြားကိုင်းဆိုင်မှုကလည်းပို့အရေးကြီးတော့ပါနော်အဲ့ဒါလူတွေအတွက်စာပြုစရာစာနမူနာယူစရာဆိုလို့ရှိရင်တော့အဲ့ဒါအဓိကကြပါတယ်ပမာပီကကာဒီနယ်တပားအနေနဲ့ပုတ်ဟန်ကြီးရွေးချယ်ခွင့်ရှိသွားတာပေါ့နော်ပြီးတော့ဗန်တီကန်နဲ့ဒီပမာပီရဲ့ဆက်ဆိုင်ရေးကပို့ပြီးတော့ကောင်းလာလို့ပဲအဲ့လိုရတယ်လို့ပဲကျွန်တော်မြင်တယ်လေ
ဒါအပြင်2013ခုနှစ်ဩဂုတ်လကဖိုဝင်းမြို့မှာကျင်းပခဲ့တဲ့ NCBAC လို့ခေါ်တဲ့နိုင်ငံလုံးဆိုင်ရာမြန်မာ American ကက်သလစ်များရဲ့နှီးနှောဖလှယ်ပွဲကိုဆရာတော်ကြီး Charles Bow ကိုယ်တိုင်တက်ရောက်ချီးမြှင့်ခဲ့ရမှာလူအများကောင်းကျိုးအတွက်ဆောင်ရွက်ကြဖို့မိန့်ကြားသွားခဲ့ကြောင်း Father Peter DD ကအခုလိုပြောပါတယ
်။မမရရဖြစ်ကြလေရတော့ဖျားပေးတဲ့အရင်ချင်းဖျားပေးတဲ့အချိန်တွေကိုလူသားတွေအတွက်အသုံးပြုဖို့နော်အဲ့လိုအသုံးပြည့်ရဆိုတာလည်းဒါကျွန်တော်တို့ရဲ့ယုံကြည်ခြင်းရဲ့ခေါ်ရမှုခြင်းရဲ့ပြောရမှာပေါ့နော်အဲ့ဒါတွေကိုတပါးသူကိုဝေမျှရမယ်တပါးသူအတွက်အသက်ရှင်ရမယ်အဲ့ပုံစံမျိုးနဲ့သူတရားကြီးအေးတိုက်ကြွခဲ့တာပေါ့နော
်အခုလိုမြန်မာကက်သလစ်အသင်းတော်အနေနဲ့ဗာတီကန်နန်းတော်နဲ့တိုက်ရိုက်ဆက်သွယ်ခွင့်ရတဲ့အတွက်အကျိုးရလဒ်တွေအများကြီးရှိလာမှာဖြစ်တယ်လို့လည်း American ပြည်ထောင်စုအခြေဆိုင် NCBAC ရဲ့လူငယ်ကောင်းဆောင် Morris Marin ကပြောပါတယ်
ကျွန်တော်ရင်တော့ဆိုရင်ကျွန်တော်ကသာသနာမရှိတဲ့အချိန်ကျတော့ကျွန်တော်ကဆိုင်းရဖြစ်ဖြစ်ဒါမှမဟုတ်အိန္ဒိယဖြစ်ဖြစ်တစ်ဆင့်ပြန်သွားနေရတာပေါ့အဲဆိုရင်လိုအပ်တဲ့အကူအညီတွေ direct မရဘဲနဲ့တစ်ဆင့်ခံလို့ဖြစ်နေတာပေါ့အခုကျွန်တော်ဖိုင်ကျွန်တော်ကိုယ်တိုင်သာသနာရှိလာတဲ့အချိန်ကျတော့ကျွန်တော်တို့ဘာသာသူတွေရဲ့ကြောရှင်တဲ့ဟာတွေလိုအပ်ချက်တွေကိုဟိုပို့ရမ်းမကြည့်လို့ဟိုတိုက်ရိုက်တင်နေဖြစ်ချရှိတာပေါ့နော်အဲ့ဒါတွေကအမှန်တမ်းဟိုအကျိုးရှိတဲ့ပြီးတော့ကျွန်တော်တို့ရှေ့ဆက်လောက်အောင်ကျွန်တော်ရဲ့ဘာသာရေးနဲ့ပတ်သက်တဲ့လုပ်ငန်းဆောင်ရည်ပုံမှန်အဖွင့်ရေးပို့ရလာမယ်မျှော်လင့်တယ
်ဆရာတော်ကြီး Charles Bow ဟာ1948ခုနှစ်အောက်တိုဘာလ9ရက်နေ့မှာမွေးဖွားခဲ့ပြီး1986ခုနှစ်မှာယဟန်တိတ်ခါတော်ကိုခံယူခဲ့တာပါအဲ့ဒီနောက်လာရှိုးဂိုင်းအုပ်သာသနာရဲ့ဆရာတော်အဖြစ်1990ခုနှစ်မှာတင်မြောက်ခန့်အပ်ခံရပြီး1996ခုနှစ်မှာတော့ပသိမ်ဂိုင်းအုပ်ဆရာတော်ဖြစ်ခန့်အပ်ခံခဲ့ရပါတယ်။2002ခုနှစ်မှာမန္တလေးဂိုင်းကျောက်သာသနာရဲ့ဆရာတော်ဖြစ်တာဝန်ပေးအပ်ခံခဲ့ရပြီး2003ခုနှစ်ကနေအခုချိန်ထိရန်ကုန်ဂိုင်းကျောက်သာသနာဆရာတော်ကြီးဖြစ်တာဝန်ယူထမ်းဆောင်နေပါတယ်။ Siaroji Charles Bo ne atu yue kaok khan ya de Cardinal Amat tit twe ko la mae February la 14 yan ni ma Vatican nan daw ma tyan win tin myauk bait tait pe ma phit par de shin.